ပြီးခဲ့တဲ့30ရက်နေ့ကထုတ်ပြန်ခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့လွတ်ငြိမ်းခွင့်အမိန့်မှာလက်ကျန်နိုင်ငံရေးအကျဉ်းသားအတော်များများပြန်လွတ်လာပေမဲ့လို့လက်ရမြေသိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဆန္ဒပြလှုပ်ရှားကြတဲ့တက်ကြွလှုပ်ရှားသူတွေနဲ့လက်သမားတွေအတော်များများအကျုံးမဝင်ပဲအကျဉ်းထောင်တွေထဲမှာကြန့်ရှိနေဆဲဖြစ်တယ်လို့ AHRC အာရှလူခွင့်ရေးအဖွဲ့အစည်းကပြောပါတယ်။ဒါအပြင်အခြားရာဇဝတ်မှုတွေနဲ့တွဲပြီးအကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားအချို့လည်းမလွတ်ဘဲကျန်နေသေးတယ်လို့ပြောပါတယ်။ AHRC ကမြန်မာရှေ့နေဦးမင်းလွင်ဦးကိုကိုသားညိုဦးကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးပြောပါတယ်ရှင်
။ကျွန်တော်တို့သိရသလောက်ကသမလို့ဆိုရရင်အကျိုးစီးပွားကိုမထိခိုက်တဲ့မှုတွေတော်တော်များများတော့လွတ်လာအောင်ကျွန်တော်တို့တွေ့ရတယ်။ကြာနေသူတွေကဘယ်လိုလူတွေကြာနေလဲဆိုတော့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့တောင်လူလယ်သမားတွေရဲ့အခွင့်အရေးတောင်းဆိုတဲ့သူတွေတော်တော်များများကနိုင်ငံရေးပုံမှန်မဟုတ်တဲ့ပြည်ဆိုင်ရာဥပဒေပုံမှန်တွေနဲ့အရေးယူခံထားတဲ့အတွက်မလွတ်ပြေးသေးဘူးဆိုတဲ့အကြောင်းပြချက်နဲ့တောင်ခဲ့တယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်
။ဟုတ်ကဲ့အဲ့ဒါကလယ်သမားအရေးလှုပ်ရှားတဲ့လူတွေကိုပြောတာလားခင်ဗျ
။ဟုတ်ပါတယ်လယ်သမားအရေးလှုပ်ရှားတဲ့သူတွေလေယာဉ်မြေအရေးအတွက်လယ်သမားတွေကိုယ်တိုင်အခုလွတ်မြောက်လာခြင်းမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရပါတယ်။
သူတို့ကိုကြတော့ဘယ်လိုပုံမှန်မျိုးတွေနဲ့ဆွဲချက်တင်ထားလို့လဲခင်ဗျ။
ဟုတ်ကဲ့ပါအကျိုးစီးပွားဖြည့်ဆည်းမှုလိုပါလို့ဆိုတာရှိသေးတာ哦အဲ့တော့မိမိနေရာမြေထဲမှာမိမိပိုင်တဲ့နေရာမြေတွေကိုကိုယ်ကဝင်ပြီးတော့ထွန်းနေအဲ့တော့ငကိုပိုင်ရှင်တွေကစစ်တပ်ကသိမ်းဆီးထားတဲ့လူတွေဖြစ်တဲ့အခါကျတော့ပိုင်တဲ့ကျူးကျော်မှုတို့အကျိုးစီးပွားဖြည့်ဆည်းမှုတို့စတာတွေနဲ့အေးအေးယူခံရတဲ့အတွက်အဲ့ဒီလူတွေကလွတ်မြောက်လာခြင်းမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ဥသိမ်းစိန်ဆိုရကိုတောင်းဆိုချင်တာကတော့လက်လုံလက်စာတောင်းသူလေသမားတွေရဲ့အရေးကိုအဓိကဦးစားပေးပြီးတော့လွတ်ပေးသင့်တယ
်။ဒီလွတ်ပေးဖို့ကိစ္စမှာနိုင်ငံရေးကျဉ်းသားစီစီကော်မတီမျိုးဆိုတာလည်းဒီသမ္မတကဖွဲ့ပြီးထားတဲ့အဖွဲ့အစည်းရှိပါတယ်ခင်ဗျာ။အဲ့တော့အဲ့ဒီအဖွဲ့အစည်းကိုရောဒီလေသမားတွေကဒီနိုင်ငံရေးပြောကားနဲ့သူတို့ဖန်ခံထားတဲ့ပုံစံမျိုးတင်ပြတာမျိုးရောရှိပါလား။
အဲ့ဒီဥစ္စာကဗျာကျွန်တော်မြန်မာနိုင်ငံတောင်ဝမ်းလုံးမှာဖြစ်နေတဲ့အခါကျတော့ကဒီနိုင်ငံရေးအကျဉ်းသားစီစီကော်မတီကလည်းအလားမမီတာလည်းရှိနိုင်တယ်။ဒီမြန်မာနိုင်ငံအနှံ့အပြားမှာတိုးတွေရွာတွေမှာဖြစ်နေတဲ့ကိစ္စဒီမှာသူတို့အနေနဲ့အလားမမီတာလည်းဖြစ်နိုင်တယ်။အလားမီတော့ညာလည်းပဲအစောကလိုမျိုးဒီပြည်မှုဆိုင်ရာဥပဒေပုံမှန်440ခုအကျိုးဖျက်ဆီးမှုတို့နဲ့ညှိစွန်းနေတယ်ဆိုတဲ့ဥစ္စာမှာတောင်းဆိုတဲ့သူတွေကိုယ်တိုင်ကလည်းဘလို့လွမြောက်အောင်တောင်းဆိုပေးရမယ်ဆိုတာကိုဥရိယအကြံပြည့်စုံသူမရှိလို့ဒီလိုကြံနေတယ်လို့ကျွန်တော်ကတော့ထင်မြင်ယူဆပါတယ
်ဟုတ်ကဲ့ဒီလေယာဉ်မြေပုံမှန်အင်းနဲ့လေယာဉ်မြေကိစ္စအင်းနဲ့ပတ်သက်ညီဆွန်းပြီးတော့အခုထောင်ထဲမှာရှိနေတာခမန်းချက်ရဆိုရင်ဘယ်လောက်ရှိမလဲခင်ဗျာအခု
ကျွန်တော်ပြီးသလောက်ကတော့ဗျာနော်ဟိုပထမဆုံးနေရာကျော်ရှိတယ်130ကျော်လွတ်သွားပြီး90ကျော်လောက်ကျန်နေတယ်အဲ့တော့အဲ့ဒီလူတွေဘယ်လောက်ရှိလဲဆိုတာတော့90အထိလည်းရှိနိုင်တယ်90ရဲ့အထက်အထိလည်းရှိနိုင်တယ
်စစ်တပ်ကသူတို့တိန်းထားတဲ့လေတွေကိုပြန်ပြီးတော့ပေးပါမယ်ဆိုတဲ့ဟာမျိုးပြောခဲ့တာရှိတော့
ဒီကျွန်တော်တို့တိုင်းရင်းတပ်ဖွဲ့တွေကိုတိုးချဲ့တဲ့အခါမှာလူအပ်တဲ့မြေဧရိယာတွေပို့ယူတဲ့ကိစ္စရဒီမှာတော့သူတို့ကပြန်ပေးဖို့ခရီးပေးတာလည်းရှိတယ်သို့တော်လည်းပဲအဲ့ဒီပြန်ပေးဖို့လူတွေကိစ္စရဒီမှာကြီးတဲ့နည်းမြေစင်းကအဓိကကြတယ်ဒါကသူကမြေတိုင်းရမယ်မူလပိုင်ရှင်ဘသူဖြစ်တယ်ဘသူ့ကိုပြန်ပေးရမယ်ဆိုတာကိုသူကဆောင်ရွက်ပေးရမှာအဲ့ဒီလိုဆောင်ရွက်တဲ့အခါမှာအစိုးရခြားစားလက်ဆောင်မှုတွေရှိနေတဲ့အခါကျတော့မူလပိုင်ရှင်ဖြစ်တဲ့တောင်သူလေသမားကအဲ့ဒီလေမျိုးကိုခုချိန်ဒီကိုပြန်မရသေးဘူးဆိုတာကျွန်တော်ပြီးပြန်ရသူစစ်တပ်ကနေပြီးတော့အထက်အာဏာပိုင်တွေကနေပြီးတော့ပြီးခိုင်းလိုက်တယ်ဥပမာကာကွယ်ဥစည်းချုပ်ကနေပြီးတော့ကဲဒီလေယာဉ်မျိုးတွေကိုမင်းတို့ပို့နေတဲ့အတွက်ဘယ်နဲ့ဧကောက်တော့မင်းတို့ပြန်ပေးလိုက်ပါဆိုပြီးတော့ပြန်ပြီးခိုင်းလိုက်တယ်အဲ့ဒီလိုပေးခိုင်းလိုက်တဲ့အခါမှာတိုင်ရင်မှုတို့အခြေချတာဝန်ရှိတဲ့သူတွေကနေပြီးတော့စည်းစားချထားဖို့ကိစ္စရတဲ့စီမံဆောင်ရွက်တာတွေရှိတယ်။နောက်ပြီးတော့တခါတပ်မတော်ရိတ်ခါအတွက်သူတို့ကိုလုတ်ခိုင်းတဲ့ကိစ္စတွေရှိနေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လည်းတောင်သူလေသမားတွေကမိမိနေရာမြေကိုမိမိထွန်ရနိုင်ဖို့အတွက်ပြန်ပေးပါဆိုပြီးတော့တောင်းတဲ့အခါမှာအစိုးရလူမျိုးပေါ့နော်အဖမ်းခံရတဲ့အစင်တီရောက်နေတယ်အခုပြန်မလွတ်သေးတဲ့တောင်းလေသမားတော်တော်များများကအဲ့ဒီလူမျိုးကိစ္စဒီမှာပေါဝင်ပတ်သက်နေတဲ့သူတွေဖြစ်တယ
်ကိုသားညိုဦးမင်းမြန်းတင်ပြခဲ့တာပါ